ရှစ်ရောင်ရှစ်နိုင်ငံများသည့်အာဆီယံဖွဲ့ဝင်နိုင်ငံတွေနဲ့တရုတ်နိုင်ငံတို့ကြားပထမဆုံးအကြိမ်ဖြစ်တရုတ်နိုင်ငံတောင်ဘက်ပင်လယ်ပြင်မှာရှစ်သတင်းပတ်ထည်ရေးတပ်ပူးတွဲစီရင်လေ့ကျင့်မှုစီစဉ်ထားပါတယ်။အမေရိကန်နဲ့ပူးတွဲလေ့ကျင့်မဲ့စီစဉ်ကိုလည်းရှစ်နှစ်ထဲကျင်းပသွားဖို့ဒီနေ့ပဲသဘောတူလိုက်ကြတာပါ။ပူးတွဲစီရင်လေ့ကျင့်မှုကလည်းဒေသတွင်းရေးတပ်ဖွဲ့တွေကြားယုံကြည်စစ်ချမှုတွေတည်ဆောက်နိုင်မှာဖြစ်ကြောင်းလည်းစင်ကူကာဝဲဝန်ကြီးနန်အန်အဟန်းကပြောဆိုခဲ့ပါတယ်။မြန်မာနိုင်ငံလည်းအဖွဲ့ဝင်ဖြစ်တဲ့အာဆီယံစင်နိုင်ငံကထုတ်ပြန်တဲ့ပူးတွဲကြေညာချက်မှာတော့စီရင်လေ့ကျင့်မဲ့စီစဉ်ဟာအသင်းဝင်နိုင်ငံတွေကရေးတပ်ဖွဲ့တွေနဲ့တရုတ်ရေးတပ်အမေရိကန်ရေးတပ်ဖွဲ့တွေကြားချစ်ချည်ရင်းနှီးမှုနဲ့ယုံကြည်မှုပုံမအားကောင်းလာစေမှာဖြစ်ကြောင်းဖော်ပြခဲ့တာပါ။အမေရိကန်နဲ့ပူးတွဲစီရင်လေ့ကျင့်မဲ့နေရာကိုတော့မဆုံးဖြတ်ရသေးပါဘူး။ဒီသတင်းပတ်ကောင်မှချင်းပါမဲ့ဒေသရင်းလူငယ်ညီလာခံအတွက်အာဆီယံကာဝေးဝန်ကြီးတွေနဲ့အတူအမေရိကန်ကာဝေးဝန်ကြီးဂျင်မက်တစ်တရုတ်ကာဝေးဝန်ကြီးဝေဖန်ဟေတို့စင်ကူနိုင်ငံမှာရောက်ရှိနေကြတာပါ။ရှေ့သတင်းပတ်တရုတ်နိုင်ငံနဲ့အာဆီယံရေးတပ်ဖွဲ့တွေပူးတွဲစီရင်လေ့ကျင့်ရမှာတော့ရေချောင်းဆရာလုံချုံရေးဆေးဘက်ဆရာရေးပေါ်အကူအညီပေးရှာဖွေကိစ္စရေးလေ့ကျင့်မှုတွေပါဝင်ကြမှာပါ။